အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတိုင်းဝန်ကြီးတွေကုလသမဂ္ဂထူထောင်ရေးလက္ခဏာပြင်ပမှာဆက်ဆပါပါတွေ့ဆုံမှုဆီစဉ်ထားတာကိုအိန္ဒိယနိုင်ငံဘက်ကတောက်ကြနေမှာပယ်ချလိုက်ပါတယ်။တွေ့ဆုံပွဲလုပ်ဖြစ်မယ်လို့ပြောပြီးနောက်ပြန်မှာပဲအခုလိုပယ်ချလိုက်တာဖြစ်ပြီးဒီအပေါ်ပါကစ္စတန်ကအပြင်းထန်တုံ့ပြန်ပါတယ်။တွေ့ဆုံမဲ့အစီအစဉ်ကိုဖျက်လိုက်တဲ့ပေါ်အိန္ဒိယနိုင်ငံသားရဲ့ဌာနကမိမိတို့ရဲ့လူမျိုးရေးတပ်ဖွဲ့ဝင်များကိုပါကစ္စတန်ခြေဆိုင်အဖွဲ့တွေကတိတ်နေကြသေးရင်ကပဲရေးဆက်ဆက်တက်ဖြတ်ခဲ့တာအကြံဖက်ဝါဒီနဲ့အကြံဖက်ဝါဒကိုကုန်တင်ပေါ်ပြရိုင်းနှိပ်ထားတဲ့ဒစီကောင်းတွေကိုမကြသေးခင်ကထုတ်ဝေလိုက်တာကိုအကြောင်းပြထားပါတယ်။အဲ့ဒီမကြသေးခင်ကလူရက်တွေဟာပါကစ္စတန်နိုင်ငံရဲ့စိုးသွမ်းရုံမာတဲ့အကြံစီနဲ့ဝန်ကြီးချုပ်တိအီမရန်ခန်းရဲ့တကယ့်သဘောထားကိုထုတ်ဖော်လိုက်တာပဲဖြစ်တယ်လို့လည်းပြောပါတယ်။ပြည်သူမျိုးကိုဖျက်လိုက်တဲ့အပေါ်အထူးပဲစိတ်ပျက်ရတယ်လို့ပါကစ္စတန်ကပြောပြီးဝန်ကြီးချုပ်ခန်းကိုအခုလိုပြောဆိုတာဟာရှင်ကြီးတဲ့ပြောဆိုမှုဆိုင်ရာနဲ့တိုင်ရင်းတိုင်ပင်ဆက်သွယ်ရေးဆိုင်ရာစံသတ်မှတ်ချက်တွေအားလုံးနဲ့ဆန့်ကျင်ရဲလို့တုံ့ပြန်ပါတယ်။